ရခိုင်ပြည်နယ်အတွင်းစစ်ပြေးဒုက္ခတွေကိုအစိုးရဘက်ကဘလို့ကူညီဆောင်ရွက်ပေးနေလဲဆိုတဲ့ပတ်သက်ပြီးတော့ပြည်သူ့လွတ်တော်မှဒီနေ့ဆွေးနွေးခဲ့ကြပါတယ်။အစိုးရဘက်ကလွတ်တော်ကိုတင်ပြချက်တွေဟာညီအစ်မရှိတဲ့ချက်လက်တွေနဲ့ကွဲလွဲနေပြီးတော့အစိုးရအနေနဲ့ရခိုင်ပြည်သူတွေရဲ့လိုအပ်ချက်ကိုအသေးစားဖြည့်ဆည်းပေးနိုင်ဖို့လိုအပ်ချက်တွေရှိတယ်လို့လည်းလွတ်တော်ကိုယ်စားလှယ ဥဖေတန်ကရခိုင်ပြည်နယ်မှာရှိနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အစိုးရဘလို့ကူညီဆောင်ရွက်ပေးနေတယ်လဲဆိုတာကိုမေးမြန်းခဲ့တာဖြစ်ပါတယ်။ဝန်ကြီးဌာနဘက်ကတော့ရခိုင်ကတိုက်ပွဲဆောင်ပြည်သူတွေယာယီနေထိုင်ဖို့စခန်းခုနှစ်ခုကိုငွေကျပ်တန်းတစ်ထောင်ကျော်အသုံးပြုပြီးအစိုးရကလက်ရှိမှာစောက်လုပ်ပေးနေတယ်လို့ဆိုပါတယ်။ဒီပြင်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းဆိုလိုက်ပါတယ်
။ကျွန်တော်တို့စစ်ဘေးတိုက်ပွဲဆောင်ဒုက္ခသည်များအတွက်လက်ရှိနိုင်ငံတော်အနေနဲ့ထောက်ပံ့ပေးနိုင်မှုအခြေအနေလုံလောက်မှုရှိရလားဆိုတဲ့အပိုင်းမှာကျွန်တော်တို့အဲဟာကျွန်တော်တို့နိုင်ငံတော်အနေနဲ့လုံလောက်စွာနဲ့ထောက်ပံ့ပေးနိုင်ပါတယ်ဆိုတဲ့အကြောင်းကျွန်တော်အနေနဲ့ညွှန်ကြားလိုပါတယ်။နိုင်ငံတော်အနေနဲ့ဆောင်ရွက်တဲ့နေရာမှာလည်းနိုင်ငံတော်ကိုယ်စားကျွန်တော်တို့ဝန်ကြီးဌာနတည်းမဟုတ်ပါဘူးသက်ဆိုင်ရာဌာနလိုက်ကျွန်တော်တို့ဝန်ကြီးဌာနအကြီးကြီးကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးနေရှိပါတယ်ဆိုတော့လူမှုအဖွဲ့ကြီးတွေရဲ့ကျွန်တော်တို့ဒါရောက်ထောက်ပံ့ပေးနိုင်မှုအပိုင်းကိုလည်းကျွန်တော်တို့အနေနဲ့နိုင်ငံတော်အနေနဲ့ဤနယ်အစိုးရအနေနဲ့တက်တက်စားခြင်းတက်ွက်စားခြင်းရှိပါဘူးလာရောက်ထောက်ပံ့မှုတွေကိုလည်းလက်ခံဆောင်ရွက်ပေးနေရှိပါတယ်ဒီချိန်ဒီမှာဘာတစ်ခုပဲကျွန်တော်တို့ဒီကတ္တမှုဖြစ်နေလဲဆိုရင်ဒုဂျိုရေးအခြေအနေဖြစ်ပါတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုးလုံနေရသူတွေရှိနေတာပါအစိုးရဘက်ကတော့ဒုက္ခသည်1000ကျော်သာရှိတယ်လို့ဆိုပေမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့9000ကျော်နီးပါးရှိတယ်လို့ဆိုပါတယ်ဆက်ရှိအစိုးရဘက်ကကူညီဆောင်ရွက်ပေးနေရတဲ့ပတ်သက်လို့မိကုံမေးမြန်းခဲ့တဲ့ဥဖေတန်းကတော
့ဥက္ကဋ္ဌရွှေရှင်တွေကဟာလာကျွန်တော်တို့တကူပေါ်မှာနှစ်ပူဆင့်ဆိုတယ်ပေါ့နော်ဒီရေဘေးဒုက္ခရောအကျုံရပေါ့ဟုတ်ကဲ့နော်အဲအဲ့ဒါကြောင့်ကျွန်တော်တို့ဒုက္ခတွေအခြေအနေကိုပြီးတော့ဆွေးနေပါတယ်အဲလူ့နေရာတွေကိုပြန်သွားဖို့ဆိုတာကလည်းဖွဲ့ရှင်တွေသွားလို့မရဘူးဟောစာဝတ်နေရလည်းမပြေလည်ဘူးပြီးတော့ရှေ့အနာကပေါ့နော်ဗာနဲ့စားမလဲလူလုံးကောင်းခွေတွေလည်းပြစ်ထားရတယ်ပေါ့ဥရိအင်းတွေလည်းပြစ်ထားရတယ်ဆိုတော့ဟိုဒီဒုက္ခတွေရဲ့အခြေအနေကအပြင်းမအကူအညီရှင်နာရှင်ရဲ့အကူအညီမလာဘူးဆိုရင်အဲတနေ့တနေ့အဲ့ဒါပဲပြောနေရတာပဲဒီအဲ့ဒါမလာဘူးဆိုရင်သူတို့ကိုဒုက္ခရောက်နေပါတယ်
တိုက်ပွဲဆောင်ပြည်သူတွေလိုအပ်ချက်တွေအတွက်အစိုးရဘက်ကဖြည့်ဆည်းပေးနိုင်မှုဟာရေပြင်အခြေအနေနဲ့အစိုးရတင်ပြချက်တွေကွဲလွဲမှုရှိနေတဲ့ပေါ်ပြန်လည်တုံ့တက်ဖို့နေပြည်သူတွေလိုအပ်ချက်အမှန်တကယ်ပြည့်မီအောင်ဖြည့်ဆွမ်းပေးဖို့တိုက်တွန်းလာသူကတော့ရခိုင်မျိုးသမီးလွတ်တော်ကိုယ်စားလှယ်မထူမီပါ။အ
ေးကျမတင်တယ်ဟုတ်ဒီဒုက္ခတွေကစည်ရေးကိုအစိုးရကပြည်ပြဝဝဆောင်ရွက်တယ်လို့ကျမမထင်ပါဘူးရှင်။ကျမသွားရောလေပြည်ပြဝဝဆောင်ရွက်ခြင်းတွေကိုကျမမတွေ့ခဲ့ပါဘူး။ဘာလို့ဖြစ်လဲဆိုလို့ရှိရင်တော့ဟိုလာဖို့ပတ်တာတော့လူတွေဒီတိတက်တဲ့တာတော့ဒါတရားကိုတော့မှပတ်သက်ချက်တွေကိုအဲ့တော့ခင်ဗျာမပစ်မဆုံးတွေ့ရခြင်းဖြစ်ပါလေ။အဲ့တော့ပြည်ဝကူညီနေတယ်ပြည်ဝပြည်သူတွေပြည်ဝရရှိနေတယ်ဆိုတော့လက်မခံပါဘူးရှင်။ဒီပြည်မှာကျမတို့သွားရောတော့မှအဲမတက်ဆိုင်ရာဝန်ကြီးတွေနဲ့တွေ့ရအောင်မှဒီလိုသူအခန့်တက်နေပဲသူတို့ပေးတယ်။ပြည်သူတွေကိုနေပြီးတော့ဒီမှာသွားပြီးတော့အတော့ကတည်းကတော့လာလေအကန့်တန်းနဲ့ပြည်ပြည်ဆိုလို့ရှိရင်အကန့်တန်းနဲ့ဘယ်ဘက်ရောက်သွားမင်းညာဘက်ရောက်သွားမယ်ဆိုတော့ဒီဘက်ကအုံပြတ်စိတ်နဲ့အများကြီးရှင်းအစိုးရတင်ပြချက်တဲ့အချက်လက်များကိုကျမတို့ကဘယ်လောက်ကြီးဒီပေါ်မှာနေပြီးတော့မမကနေရှိလဲဆိုတာကိုလည်းကျမတို့သုံးသပ်ဖို့လိုပါမယ
်အစိုးရအနေနဲ့တိုက်ပွဲဆောင်ပြည်သူတွေအတွက်ဇိုးအပ်ချက်တွေကိုလက်ရှိမှာထောက်ပံ့ပေးနေတယ်လို့ပြည်လဲထူထောင်ရေးကဏ္ဍတွေမှာလည်းစီမံဆောင်ရွက်ပေးသွားမယ်လို့ဒုတိယဝန်ကြီးဦးစိုးအောင်ကဆိုပါတယ်ပြည်ရဲ့နှစ်ကုန်ပိုင်းကဆလို့ရခိုင်မှာတက်မတော်နဲ့ရခိုင်လက်နက်ကင်ဖွဲ့အေအေတို့ကြာတိုက်ပွဲတွေဖြစ်လာတာကြောင့်စစ်ဘေးရှောင်ဒုက္ခတွေရှိလာခဲ့တာဖြစ်ပါလိမ့်ရှင်